အိန္ဒိယနိုင်ငံမှာတော့အရေးအသွေးမကောင်းတဲ့အရက်ပုံးတောက်မိတာကြောင့်တည်ဆုံးသူအနည်းဆုံး140ရှိသွားပြီလို့အိန္ဒိယအရှေ့မြောက်ပိုင်းဒေသတာဝန်ရှိသူတွေကပြောပါတယ်။အရက်ပုံးတောက်ထားသူနောက်ထပ်လူပေါင်း200လောက်ကိုလည်းဆေးရုံတင်ထားရပြီးဒီထဲကတချို့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်။လူနာတွေကအော့အန်နောက်မခံမရက်နိုင်အောင်ရှင်ဘတ်အောင်နာနဲ့အသက်ရှူမရတဲ့အခြေအနေတွေနဲ့ဆေးရုံကိုရောက်လာကြတာလို့ဒေါက်တာရာတူဘိုရိုလီယိုက AFP သတင်းအေဂျင်စီကိုပြောပါတယ်ဒေတာရင်းကဆေးရုံတွေမှာလည်းအလုပ်များကုန်ပါတယ်အနီးအနားဒေတာတွေနဲ့ဆေးကြောင်းကဆရာဝန်တွေလည်းဒီကျန်းမာရေးပြဿနာကြီးကိုကင်တွယ်နိုင်ဖို့အပြည့်အလွှာစောင့်ရွက်နေကြရတယ်လို့ SNP နဲ့ရဲ့ကျန်းမာရေးဝန်ကြီးဟီမန်တာဘီဆွာဆမားက Riders Trading Agency ကိုပြောပါတယ်။အများအပြားကအမျိုးသမီးတွေဖြစ်ပြီးလက်ဖက်ဆိုင်တဲ့အလုပ်သမားတွေဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်။ရဲတပ်ဖွဲ့ကဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုစတင်လိုက်ပြီးအများအပြားကိုလည်းဖမ်းဆီးထားပါတယ်။အိန္ဒိယမှာဈေးသက်သာတဲ့တရားမဝင်အရက်တွေတောက်ပြီးသေဆုံးရတဲ့သူကနှစ်ဆင့်ရာနဲ့ချီရှိနေတာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကလည်းအိန္ဒိယနိုင်ငံမြောက်ပိုင်းဒေသတစ်ခုမှာအရေးအသွေးမကောက်တဲ့အရက်ကိုတောက်မိတာကြောင့်လူပေါင်း100ကျော်သေဆုံးခဲ့ရပါတယ်ရှင်